မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာရက်ပေါင်း80နီးပါးရှိလာပြီဖြစ်ပေမဲ့အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကတော့နေရာဒေသအတော်များများမှာပုံစံမျိုးစုံနဲ့ဆက်ရှိနေကြပါဒီကနေ့မှာတော့ဧပြီလ16ရက်နေ့ကဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံတဲ့ခြေတက်ပွဲတွေပြုလုပ်ခဲ့ကြသလိုစစ်အာဏာသိမ်းမှုစန့်ကျင်ဆန္ဒပြပွဲတွေလည်းဆက်လက်ပြုလုပ်နေကြပါတယ်ဝယ်မြို့ကနေမိုးရွာထဲမှာဆက်အာဏာသိမ်းမှုစန့်ကျင်ရေးချစ်တဲ့ဆန္ဒပြနေတဲ့အတန်းတွေကိုကြားခဲ့ကြရတာပါဒီကနေ့မြင်းညံမြို့ကဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲခဲ့တဲ့အတွက်အနည်းဆုံး2ဦးထိခိုက်ဒဏ်ရာရသွားခဲ့တာမှာ2ဦးကတော့စွန့်ရရတဲ့အခြေအနေမှာရှိတယ်လို့ဆိုပါတယ်အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေရက်ဆက်ဆိုးသလိုပြုလုပ်နေတဲ့ကချင်ပြည်နယ်ဖားကန့်မြို့မှာလည်းပောက်ကွဲတံတနတ်တံတွေကြားနေရတဲ့ကြားကဒေသခံပြည်သူတွေလမ်းလျှောက်ချစ်တဲ့ဆန္ဒပြတာဆံကယ်တပိတ်စသဖြင့်ပုံစံအမျိုးမျိုးနဲ့ဆန္ဒပြခဲ့ကြပါတယ်အလားတူပဲဒီကနေ့ကချင်ပြည်နယ်မိုးကောင်းမြို့စကိုင်းတိုင်းကလေးမြို့ရင်းမပင်နယ်ဆလင်းကြီးမြို့ပူပေါင်းတပိတ်စသဖြင့်ဆရာနာသိမှုစန့်ကျင်ရေးငင်းချမ်းစွာခြေတက်ဆန္ဒပြခဲ့ကြပါတယ်မန္တလေးတိုင်းကြောက်ဆယ်မြို့ကစမုံပန်းလောင်တံတားပေါ်မှာကြောက်ဆယ်တက္ကသိုလ်ကျောင်းသားတက်မကကသူတပိတ်ပြုလုပ်ခဲ့ပါတယ်အေယာဝတီတိုင်းကြံကင်းမြို့အတွင်းမှာတော့ယောဂီတွေစုပေါင်းပြီးဖမ်းဆီးခံထားရတဲ့ခေါင်းဆောင်တွေကျောင်းသားတွေနဲ့ပြည်သူတွေအများဆုံးလွတ်မြောက်ရေးဆုတောင်းတာအာဏာရှင်စနစ်အလိုမရှိကြောင်းကြွေးကြော်အော်ဟစ်ကြတာအမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံကြောင်းချစ်တဲ့ဆန္ဒဖော်ထုတ်တာတွေပြုလုပ်ခဲ့ကြပါတယ်။နယ်မြို့တွေမှာလိုပဲရန်ကုန်မြို့မှာလည်းပျောက်ကြားသပိတ်ဆင်နွှဲခဲ့ကြသလို NUG အမျိုးသားညီညွတ်ရေးအစိုးရကိုကြိုးစားထောက်ခံတဲ့ချစ်တဲ့ပွဲတွေကိုရန်ကုန်မြစ်ကြီးနားနဲ့တခြားမြို့နယ်တချို့မှာဒီကနေ့နဲ့ဧပြီလ18ရက်နေ့တို့ကပြုလုပ်ခဲ့ကြပါတယ်ခင်ဗျာ။